တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေအတွက်ကိုဗစ်ကာကွယ်ဆေးရဖို့ငွေပေးချေထားပြီးအမြန်ဆုံးရဖို့စီစဉ်နေကြောင်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်ထောက်ခံပါမြန်မာနိုင်ငံကလူဦးရေ15သန်းအတွက်အိန္ဒိယနိုင်ငံကမှာယူထားတဲ့ကိုဗစ်ကာကွယ်ဆေးအမြန်ဆုံးရရှိနိုင်အောင်စီစဉ်နေပြီးမကြခင်ရရှိမယ်လို့ခန့်မှန်းထားကြောင်းတမရရုံညွှန်ကြားမှုချုပ်ဦးစော်ထေကဒီကနေ့ပဲနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ
အမြန်ဆုံးတော့လုံနေတယ်လုံနေတဲ့အပိုင်းမှာဒီဘက်တော်ကျွန်တော်တို့ဒီအခုတဝက်ပေါ့နော်တဝက်85တန်းကိုကျွန်တော်တို့14ရက်နေနောက်ဆုံးဒါလွှဲပြီးသွားရင်ဟိုဘက်ကကျွန်တော်ဟိုတင်ဖို့ပေါ့နော်စီးစေးတွေတင်ဖို့လောက်ရအောင်လေအဲ့လောက်တဲ့ဟာကိုလည်းမြန်အောင်လို့ကျွန်တော်တို့ညှိနှိုင်းနေတယ်အဲ့တော့ဟိုဖေဖော်ဝါရီလတည်းရနိုင်မလားပေါ့နော်ရနိုင်မလားလို့ကျွန်တော်တို့ဟိုတက်ကတ်ထားပြီးလုပ်တယ်တက်ကတ်ထားတာပေါ့နော်ဒါပေမဲ့ဖေဖော်ဝါရီလရမယ်လို့ကျွန်တော်ပြောတာမဟုတ်ဘူးဒါကကျွန်တော်တို့တနိုင်ငံနဲ့တင်ပြောလို့မရဘူးအိန္ဒိယဘက်ကလည်းဟိုအများဆုံးကိုပေးဖို့တော့ဒါတော့အများဆုံးတော့ညှိနေပါလေညော်မှန်းတာကတော့ဖေဖော်ဝါရီမလားပါနော်အဲ့လိုတော့ညွှန်မှန်းထားပါတယ
်လာမယ့်ဖေဖော်ဝါရီလမှာအမေရိကန်ဒေါ်လာ85တန်းကိုလွှဲပေးဖို့စီစဉ်ထားပြီးပထမတုတ်ဖြစ်ထိုးစေး10တန်းရောက်ရှိလာတဲ့အခါကျန်တဲ့တစ်ဝက်ကိုထပ်မံပေးချေဖို့သဘောတူထားတယ်လို့လည်းပြောပါတယ်နောက်ထပ်လည်းကာကွယ်ဆေးတွေရနိုင်မှုအိန္ဒိချင်းတရုတ်နိုင်ငံပါဝင်ကျန်နိုင်ငံတွေနဲ့ညှိနှိုင်းနေတယ်လို့ဦးစော်ထေးကပြောပါတယ
်နောက်တခြား bilateral တရုတ်နဲ့လည်းကျွန်တော်ညှိနှိုင်းရရှိတယ်နောက်ဖွံ့ဖြိုးဆဲနိုင်ငံတွေရမယ့် WHO ရဲ့ဟိုကျွန်တော်တို့ကာဝယ်ဆေးပေါ့နော်ရရှိလုပ်ငန်းစဉ်တွေမှာလည်းကျွန်တော်တို့ပါတယ်တိုးတော့ဒါကတော့ကိုယ်နိုင်ငံရေးပေါ့နော်ကျွန်တော်တို့အစောဆုံးရအောင်ပေါ့နော်အမြန်ဆုံးရအောင်လုပ်နေတဲ့သဘောဖြစ်ပါတယ
်ကိုဗစ်ကာဝယ်ဆေးကိုတော့ပထမဦးစားပေးဖြစ်မြန်မာတနိုင်ငံလုံးကကျန်းမာရေးဝန်ထမ်း3,000ကျော်ကိုထိုးနှံပေးမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံကျန်းမာရေးနဲ့အားစားဝန်ကြီးဌာနကပြောဆိုထားပါတယ်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဇန်နဝါရီ9ရက်နေ့ထိထုတ်ပြန်ထားတဲ့စည်းနေရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ2,900ကျော်နဲ့ကူးစက်ခံသူ13,800ကျော်ရှိနေပါတယ်ခင်ဗျာကျွန်တော်ထောက်ကမ်းပါ VOA တက်သတင်းပေးပို့ထားတာဖြစ်ပါတယ်